ကဘာရွှေဈေးတက်မှုပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာလည်းရွှေဈေးတွေကတရိပ်ရိပ်တက်လာနေတဲ့အပြင်ပြည်တွင်းရွှေထုတ်လုပ်မှုကလည်းကျဆင်းနေတဲ့အကြောင်းရွှေနန်းတော်စိတ်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကပြောဆိုလိုက်ပါတယ်။အင်ထန်မြင်းရဲ့ရွှေကိုအဓိကဝယ်ယူစုဆောင်နေရှိတဲ့မြန်မာတွေကြားမှာတော့လက်တလောပြောင်းလဲမှုတွေကဘာတွေရှိနေပါသလဲ။ဒီအချက်ကြောင့်မြန်မာစီးပွားရေးအခြေအနေတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေပါသလဲ။လာမယ့်နှစ်ပိုင်းဒီအတွင်းမှာပြည်ပစီးပွားရေးအလားအလာဘလို့ခံမှန်းနိုင်ပါသလဲဆိုတာတွေကိုတော့ရွှေနန်းတော်စိန်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကို VOA Washington DC ရုံးမှာဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာနှာစင်နိုင်ပါတယ်ရှင
်ဒီဒေါက်တာအောင်ကျော်ဝင်းကကျွန်တော်တို့ဒီအမေရိကကိုရောက်တော့မှယူရီကိုလာလဲယူရခလို့အင်တာဗျူးခွင့်ပေးတာကျေးဇူးပဲ
။အာကျွန်တော်တို့ကလည်းဂျုံတုံးအင်တာဗျူးခံတာကျေးဇူးပါ
။ဒီလိုဒီရွှေဆိုင်နေလက်ဝေဒနာဆိုင်နေပတ်သက်လို့ကျွန်တော်စိတ်ဝင်စားတဲ့ချက်ကရွှေကိစ္စပုံများတယ
်။ဟုတ်ကဲ့။
ဘာဖြစ်ပါလဲဆိုတော့မြန်မာဓလိထုံးစံပါပေါ့နော်
။အာ
ဒီပတ်စံအရင်းနှီးနည်းနည်းရှိလို့ရှိရင်မြေဝယ်ပြီးတော့အဲစုဆောင်ထားရဲဒါမှမဟုတ်လို့ရှိရင်ရွှေဝယ်ပြီးတော့စုဆောင်ထားရဲဆိုတဲ့ဓလိကလည်းရှိအောင်
ဟုတ်ကဲ့
အခုကမြေသေးတွေတော်တော်လေးကိုမတည်မငြိမ်ဖြစ်တယ်ဆိုတော့ရွှေဝယ်ပြီးစုဆောင်နေဆိုတဲ့ဓလိထားရောဘယ်လိုအခြေအနေရှိ
ဟုတ်ကဲ့ကျွန်တော်တို့မြန်မာလူမျိုးတွေကငကိုရီကရွှေလက်ထိုက်တကညာပြီးတော့ကျွန်တော်တို့မြန်မာမှာစကပုံရှိတယ်လေရှိရင်တစားပေါ့မရှိဝမ်းစားပေါ့ရှိတဲ့ပတ်စံလေးရှိရင်ရွှေလို့ဝယ်ရမယ်ဝယ်လို့လည်းရတယ်နောက်စုလို့လည်းရတယ်ငွေလိုတဲ့အခါမှာရွှေက liquidity power အားကောင်းတာကိုချစ်ချင်းကိုဖြစ်တာပေါ့ဖြစ်တော့အခုလာနေတဲ့မိကုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရွှေရတော့ဟိုးတုံးလေးကဟိုးတုံးကဆိုတော့ကျွန်တော်ကြည့်တလောက်တော့2000ခုနှစ်နောက်ပိုင်းမှာပို့ပြီးတော့ကျွန်တော်ရဲ့ currency ကပို့ပြီးတော့ fluctuate ဖြစ်တဲ့အမိန့်မြင့်နေများတယ်ပေါ့နော
်
မြန်မာငွေတန်ဖိုးကကျကျတာများတယ်အဲ့လိုဖြစ်တဲ့အခါမှာ P2P ဓာတ်တွေကငွေတွေကရွှေကြိုက်တဲ့အနေထားရင်အဲ့လိုမျိုးကိုယ့်ရဲ့ငွေကြီးကျဆင်းတာကိုကာကွယ်ဖို့အတွက်ဆိုပြီးတော့
ငွေ
မစုပဲနဲ့ရွှေကိုစုတယ်စုတဲ့အခါမှာကျတော့ဟိုးတုံးကတော့မအခောက်တုံးစုတဲ့လူရှိတယ်နောက်အထည်ဆိုတဲ့အရောတဲ့တက်တာနဲ့အထည်ကိုစုတာပေါ့နော်အဲ့လိုမျိုးပုံများတယ်ပေါ့သို့တော့အဲ့ဒီအလေးထားအခုမှပိုက်မှမရှိဘူးလားဆိုတော့ရှိသေးတယ်သို့တော့လည်းအဲ့ဒီအချိန်နဲ့ရှင်မယ်ဆိုတော့နည်းနည်းလေးတော့ကျော်လာတယ်ဘာလို့လဲဆိုတော့အဲ့တူဟာရှိနေတဲ့လူတွေရဲ့ဘယ်လိုပြောမလဲဝင်းဝေးနော်ငါပါချီစိတ်ပါဝါပြီးတော့ရွှေစည်းအခုချိန်မှရှိနေတဲ့လူတူချင်းစီရဲ့ငွေငွေနောက်တော့ရွှေစည်းအဲ့ဒီအချက်ဒီပေါ်မှာမူတည်ပြီးတော့ရှိတော့ရှိတယ်သို့တော့ငကိုတဲ့ရှင်တော့နည်းနည်းလေးကျော်သွားတယ်ဟိုးတုံးကတော့ပုံများတယ်ခင်ဗျ
โอเคအခုလောလောဆယ်အားဖြင့်တော့ဒီရပိုင်းလေးဒီလာပိုင်းလေးကိုကြည့်မယ်ဆိုရင်ရွှေဈေးကတက်တက်လာတယ
်ဟုတ်ကဲ့
ခုဆိုရင်73,600လောက်တောင်ရှိမှာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျ
ဟုတ်ပြီတ
က်တာပါပါတယ်ခင်ဗျဆို
တော့ဒီရွှေဈေးတက်လာတဲ့ဒီပြန်တက်လာတဲ့အကြောင်းကဘာကြောင့်လဲ
ရွှေဈေးတက်တဲ့အကြောင်းကတော့ကျွန်တော်တို့ကကြည့်လိုက်ရင်တော့အဓိကတော့ကမ္ဘာရွှေဈေးပဲကမ္ဘာရွှေဈေးကိုယ်တိုင်ကဒီ3လလအတူဒီနှစ်ပိုင်းမှာပေါ့နော်တအောင်စားကို1100လောက်ဒီကျသွားနေပေါ့အခုဆိုရင်14401430အဲ့နာမှာကျွန်တော်တို့ဖြစ်နေတာသိရတယ်တော့ကမ္ဘာရွှေဈေးကိုယ်တိုင်ကနံပါတ်1တက်တယ်ပေါ့ပြီးတဲ့အခါမှာကျွန်တော်တို့ကဟိုဟာပေါ့ရွှေဈေးကိုတွက်တဲ့အခါမှာကမ္ဘာရွှေဈေးနဲ့ကျွန်တော်တို့ရဲ့မြန်မာငွေ currency ပေါ့ငွေလဲလုံးနဲ့ပြန်ပြီးချိတ်ဆက်တဲ့ခါမှာအဲ့လိုချိတ်ဆက်ခါမှာကျွန်တော်တို့ရဲ့ဟိုတုန်းကတော့ကမ္ဘာရွှေဈေးကျရင်ဗမာပြည်ရဲ့ငွေလဲအိုနေပေါ့ US dollar exchange ကတက်တယ်ဆိုရင် US dollar exchange ကကျသွားတယ်ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့တိုက်ပြီးမှဘိုးဘန်းတွေပေါ့အတူချာလေးလုတ်တဲ့အခါမှာကျွန်တော်တို့ရဲ့ငွေပြန်ဘိုးကပြောမယ်ဆိုရင်လွန်ခဲ့တဲ့နှစ်နှစ်၃နှစ်၄၅နှစ်တက်ဆိုင်တော့နည်းနည်းလေးငြိမ်သက်သက်မှဖြစ်နေတယ်ဥပမာတဒေါ်လာကို1500ရာနေပြီးတော့နေစင်ကြားထဲမှာငြိမ်နေတယ
်
အဲ့လိုမျိုးငြိမ်နေပေါ့နော်ငြိမ်တဲ့အခါကျတော့ဟိုဟိုတကယ်လို့လားဒေါ်လာစီးမငြိမ်တဲ့နဲ့အတက်ကျကျရင်ပို့ပြီးတော့ဒီရွှေစစ်ကမ္ဘာရွှေစစ်တက်တာနဲ့ဆိုပို့ပြီးတော့ဟိုကျွန်တော်တို့ PTT ပို့စာဖတ်ဖြစ်နေပေါ့နော်အခုတော့ငြိမ်နေတဲ့အတွကြောင့်နည်းနည်းလေးကျွန်တော်တို့ဘက်မှာခုတာခံတာရှိတယ်သို့တော့ရွှေဈေးတက်ရတဲ့အကြောင်းကြီးကတော့နံပါတ်1ကမ္ဘာရွှေဈေးပေါ့
ဒီရွှေဈေးတက်တာတွေဒီအခြေအနေကိုကြည့်လို့ရှိရင်မြန်မာစီးပွားရေးနဲ့ရောဘယ်လိုဆက်ဆက်ပြီးသုံးသပ်လို့ရလဲဒီလိုစီးပွားရေး
စီးပွားရေးပေါ့
ဟိုအဲ့ဒါဟိုကျွန်တော်ပြောတာနိုင်ငံအဆင့်အရလို့မဟုတ်ဘဲနဲ့လူတူးချင်းစီဒါမှမဟုတ်ပြည်သူတွေအကြောင်းမှရှိနေတဲ့စီးပွားရေးအခြေအနေနဲ့ရောဘယ်လိုဆက်ဆက်
အခုတာမှန်တာပြောမယ်ဆိုတော့ရွှေဈေးတက်တဲ့အကြောင်းပြည်သူတွေကတော့ဝယ်ဖို့တဲ့ပြန်ပြီးတော့ဝေဖော်ချင်ကြတယ်ခင်ဗျသူတို့ဝယ်ထားဝေဖော်ချင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့တီးတလောက်တော့ဒီတလ အတွင်းမှာမြန်မာပြည်ရဲ့ရွှေစည်းအား16000ကျပ်တော့တက်တယ်ခင်ဗျတက်တဲ့အခါမှာကျတော့တချို့ရမဝယ်ချင်တော့ရှိတဲ့ရွှေကိုပြန်လာပြီးတော့ရောင်းတယ်ပေါ့ရောင်းပြီးတော့သူတို့ကားဝင်ဝယ်မယ်နောက်ကကျတော့ home loan နဲ့အိမ်ဝင်ဝယ်မယ်ဆိုတော့ကြောင်းမယ်ဆိုတော့အယောင်းဝယ်ပြီးပါပါတယ်ခင်ဗျပါပါတယ်နောက်တစ်ခုကကျတော့အခုလာပြောတယ်လို့ပေါ့ဒီရွှေစည်းကတော့တက်လာတယ်နောက်ပြီးတော့ currency ကလည်းပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ကြားထဲမှာ15000ကျပ်တော့ကျွန်တော်ဝယ်ချေးကျပါတယ်ဝေဖောင်းပါတယ်ပေါ့ဒါပေမဲ့ရွှေစည်းဒီပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ရှိရင်တစ်ချက်သားကိုသုံးချောချောกว่าပါတယ်เนาะအဲ့လိုဖြစ်ပေမဲ့လူတဦးချင်းစီရဝင်ငွေကအခုတော့ငွေဖောက်ပွားတလို့လူတဦးချင်းစီရဝင်ငွေကမတက်လာဘူးခင်ဗျမတက်လာတဲ့ခါမှာလူတွေရဲ့ပါရှေးစင်းပါဝါကျပါတယ်ဆိုတာကျွန်တော်တို့ရဲ့ရွှေနှန်းတော်မှာ15နှစ်သက်တိုက်ပေါ့ကျွန်တော်တို့ statistics တွေရှိတယ်ဟိုငွေချေးဘလောက်နဲ့ဘလောက်ကြားအဝယ်များတဲ့ဥပမာ5သိန်းကြားလား5သိန်းနဲ့10သိန်းကြားလားเป็นได้350ชาล่ะไอ้นี่ကျွန်တော် ratio တွေရှိတယ်ခင်ဗျไอ้ဒီ percentage ကိုကြည့်လိုက်တဲ့အခါမှာပို့ပြီးတော့တိတိတားတားတွေ့ရတယ်ဆိုတော့ရဲ့တဘောကတော့ခြုံပြောမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးပြီးငြိမ်ပြီးတော့ဟိုအားပြောင်းနေတဲ့အနေအထားမှာတော့တေချာပေါက်တွေ့ရတယ်လူတွေရဲ့ purchasing power ကျသွားတာကိုလည်းတွေ့ရတယ
်ဒီချိန်နဲ့အခုဒီတိုင်းနဲ့ဆက်သွားနေတဲ့တော့လို့ထင်လားဘာဖြစ်လာမယ်ထင်လ
ားကျွန်တော်တို့ကတော့ market mechanism ဆိုင်ရတော့ market ကြီးကတိတ်ပြီးတော့အေးသွားပြီဆိုတော့တစ်ချိန်မှတော့နည်းနည်းတော့ပြန်လိုက်လာမယ်ပေါ့နော်ဒါပေမဲ့အဲ့ဒီလိုလိုက်ဖို့ကြတော့အခုလာကြောပဲဟိုနိုင်ငံတော်ရဲ့စီးပွားရေးမူဝါဒဒီနဲ့ဒါကြီးကလည်းအကုန်လုံးချိတ်ဆက်နေတယ်ခင်ဗျအဲ့လိုချိတ်ဆက်တဲ့ကမ္ဘာလာမယ့်နှစ်မှာကျွန်တော်တိုင်ကြီးမှာရွေးကောက်ပွဲတွေရှိတယ်ခင်ဗျအဲ့လိုမျိုးရွေးကောက်ပွဲကာလကြီးဆိုလဲတက်ဆိုင်ရာဟိုနိုင်ငံရေးပါတီအလုပ်ရှုပ်တဲ့အချိန်အစိုးရတဲ့အလုပ်ရှုပ်တဲ့အချိန်နောက် investor တွေကလည်းစောင့်ကြည့်နေတဲ့အချိန်ပြတော့ကျွန်တော်ထင်တယ်ဒီ2020လောက်အထိတော့ဒီလိုမျိုးပဲသွားမလားဆိုတာတဲ့အနေအထားလေးကျွန်တော်မြင်တယ်ခင်ဗျဘာလို့လဲဆိုကျွန်တော်ဒီနေ့ April လ January လတည်းကျွန်တော်သတိထားမိတယ် sales တွေကြည့်လိုက်ကျွန်တော်သိပြီအဲ့တော့ဆိုရင်ဒီအယောင်ယောင်ရတဲ့ဒီ January ကနေ April လမှာ sales ကတော်တော်လေးကိုငြိမ်နေပေါ့နော်ဆိုတော့ငကိုနှစ်တိတိမပြီးဘူးဆိုရင်တော့ဒီမိုးလေးမှာပို့ပြီးတော့ဆင်းသွားမယ်ဆိုတာကိုကျွန်တော်တို့က psychological ပြီးတော့ကြိုးပြ prepare လုပ်ထားတယ်ခင်ဗျာတို့တော့ကို prepare လုပ်တဲ့အချိန်မှာပဲအခုနကြောင့်တော့ကမ္ဘာရှိသေးတက်တယ်အားမဲ့သွားတက်ဆိုင်နေကမှာတန်းတာရတယ်နည်းနည်းလေးပို့ထပ်ပြီးတော့ကြာသွားတယ်ခင်ဗျာအဲ့လားဆိုတော့ဒီပုံစံတော့ပင်သွားမယ်ဒီကျက်မဆိုးဖို့ပဲကျွန်တော်တို့ကစတောင်းရမယ်ခင်ဗျာ
ဆိုတော့ကျွန်တော်ဝင်ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคโอเค thank you ပါโอเคပါ